တရုတ်သမ္မတရဲ့ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်ဟာနိုင်ငံဆက်ဆံရေးအရင်ကထက်ပိုပြီးနှက်ရှိုင်းခိုင်မာလာစေဖို့ဖြစ်တယ်လို့အမေရိကန်ခြေဆိုင်တရုတ်ရေးရာကြွမ်းကျင်သူတဦးက VOE ကိုပြောပါရယ်ဇန်နဝါရီလ18ရက်နေ့မှာစတင်မဲ့နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ VOE တရုတ်ဌာနကလူရန်လူကနေအမေရိကန်ပြည်ထောင်စုဝါရှင်တန် DC ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ CSIS ရဲ့အကြီးတန်းသုတေသီမာရီဟိုက်ဘတ်ကိုအီးမေးလ်ကနေမေးမြန်းထားပါတယ်။အဲ့ဒါကို BOE တရုတ်ဌာနကစတင်မေးမြန်းတဲ့မေးခွန်းမှာတော့သမရရှိနဲ့တရုတ်အစိုးရဘက်ကမြန်မာခီးစဉ်ပေါ်ဘလို့အကျိုးရလဒ်တွေရဖို့မျှော်လင့်ပါတယ်ဆိုတဲ့မေးခွန်းကိုမာရီဟိုက်ဘတ်ကအခုလိုစတင်ဖြေကြားပါတယ်။
ဒီခီးစဉ်ကနေနိုင်ငံသားဆက်ဆံရေးပို့ပြီးတော့နှဆိုင်လာစီဖို့တမရရှိအနေနဲ့လှုပ်ဆောင်မယ်လို့ကျွန်တော်ထင်ပါတယ်။ရှိအနေနဲ့2009ခုနှစ်မှာပါတီကောင်းဆောင်နဲ့တမရဖြစ်လာပြီးတဲ့နောက်မြန်မာနိုင်ငံကိုပထမဆုံးအကျင့်သွားတဲ့ခီးစဉ်ဖြစ်ပါတယ်။2009ခုနှစ်နောက်ပိုင်းမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေဖြစ်လာခဲ့တဲ့နေရာမှာနိုင်ငံရေးကျင်းသားတွေကိုလွှတ်ပေးတာသတင်းမီဒီယာလွတ်လပ်ခွင့်ပို့ပြီးတော့ရလာအောင်ဖန်တီးပေးတာစီးပွားရေးဖွင့်ပေးလိုက်တာအမေရိကန်နဲ့ဆက်ဆံရေးပိုနီးကပ်လာတာအပြင်တရုတ်ဘက်ကအရေးကြီးဆုံးဦးစားပေးဖြစ်တဲ့မြစ်စုံဆဲရေကာတာစီမံကိန်းကိုရပ်ဆိုင်းလိုက်တာစတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့ပါတယ်။ဒါပေမဲ့2018ခုနှစ်မှာမြန်မာဘက်ကရိုဂျာမွတ်စလင်တပ်တန်းနီးပါးလောက်ကိုအတင်းအကျပ်မောင်းထုတ်ခဲ့တဲ့အတွက်အမေရိကန်နဲ့ဆက်ဆံရေးကျဆင်းလာပြီးတဲ့နောက်မှာတရုတ်အတွက်မြန်မာနဲ့ဆက်ဆံရေးခိုင်မာအကောင်းလာအောင်ပြန်ပြီးတော့တည်ဆောက်ဖို့အထောက်အကူပြုခဲ့ပါတယ
်။အခုတရုတ်သမ္မတရဲ့ခီးစဉ်မှာအိန္ဒိယသမုဒ္ဒရာကိုပေါက်ဖို့နောက်ကျောတကာဖွင့်လို့နှီးပါဖြစ်နေပြီလို့တချို့အကဲခတ်တွေကယုံကြည်နေပါတယ်။ဒါကြောင့်ဒီခီးစဉ်ကနေအိန္ဒိယသမုဒ္ဒရာဒေသကိုပြန်ပြီးတော့ပုံဖော်နိုင်တယ်လို့လည်းသူတို့ကမြင်ကြပါတယ်။ဒီပေါ်မှာအမြင်သဘောထားဘယ်လိုရှိပါသလဲ
။မြန်မာကိုဖြတ်ပြီးတော့အိန္ဒိယသမုဒ္ဒရာထိရောက်တဲ့လမ်းကြောင်းဖတ်ဖို့တရုတ်ကနှစ်ပေါင်းများစွာကလေးကကြိုးစားနေကြတာပါ။အရင်ဆုံးကလက်ထက်ကအမေရိကန်ဒေါ်လာ9ဘီလီယံကုန်ကျမဲ့အေယာမကျောက်ဖြူရင်းနှီးစီမံကိန်းကြီးကိုတရုတ်နဲ့တည်ဆောက်ဖို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးခဲ့တာပါ။ဒါပေမဲ့2018ခုနှစ်နောက်ပိုင်းမှာအဲ့လောက်အကုန်ကျများမဲ့စီမံကိန်းကိုမြန်မာဘက်ကနောက်ဆုတ်ခဲ့ပါတယ်။ဒေါ်လာ1ဘီလီယံကျော်ကျော်လောက်ပဲကုန်ကျမဲ့စီမံကိန်းအဖြစ်လျှော့ချဖို့တရုတ်ဘက်ကသဘောတူခဲ့တယ်လို့မြန်မာဘက်ကပါဝင်မဲ့ကုန်ကျစရိတ်ပမာဏကိုလည်းလျှော့ချဖို့သဘောတူညီခဲ့ကြတာပါ။ဒီကြောက်ဖြူရင်းနဲ့စီမံကိန်းအကောင့်ထဲပေါ်တည်ဆောက်မှုဟာဆက်လက်နှေးကွေးနေစေဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာအတွက်ဒီစိတ်ကမ်းအသုံးပြုမှုအကန့်အသတ်ရှိနေပါတယ်။တိုက်ပြည်တွင်ဆက်မှုလုပ်ငန်းအများဆုံးရှိတဲ့နေရာအနီးမှာတည်ရှိနေတဲ့ရန်ကုန်စစ်ကဲကနေတဆင့်နိုင်ငံရဲ့အများဆုံးထုတ်ကုန်သွင်းကုန်လုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ
်။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာကဘလို့အရေးပါနေတယ်လဲ
။တရုတ်ရဲ့ BRI ကပတ်လန်းစီမံကိန်းမှာမြန်မာအတွက်ကြီးမားတဲ့အခြေခံစောက်ဦးစီမံကိန်းတွေရှိခဲ့ပါတယ်။အဲဒီမှာတရုတ်နိုင်ငံအနောက်တောင်ပိုင်းကနေမြန်မာတီဖောက်မဲ့မော်ဒကာလန်၊မီယက်ထာလန်နဲ့စိတ်ကမ်းတည်ဆောက်ရေးစတာတွေပါဝင်ပါတယ်။ဒါပေမဲ့ဒီစီမံကိန်းတွေကိုခွင့်ပြုတဲ့နေရာမှာလဲမြန်မာဘက်ကနှိမ့်ကွေးနေပါတယ်။ကျောက်ဖြူရည်နဲ့စိတ်ကမ်းပမာဏရှင်းချဖို့မြန်မာကသဘောတူညီခဲ့ပြီးဖြစ်တယ်လို့တရုတ်မြန်မာစီးပွားရေးဇင်းကြံလန်းသဘောတူညီချက်အရမန်လေးရန်ကုန်ကနေအိမ်ကြီးချင်းထိုင်းနိုင်ငံထိဖောက်မဲ့စီမံကိန်းကိုလည်းမြန်မာကသဘောတူခဲ့ပါတယ်။ဒါပေမဲ့လို့ထပ်ပြီးပြောရမယ်ဆိုရင်ဒီစီမံကိန်းအားလုံးအကောင့်တွေဖော်ဖို့မြန်မာအစိုးရနှိမ့်ကွေးနေပါတယ
်။အခုတရုတ်သမ္မတခီးစဉ်ကနေမြန်မာအနေနဲ့ဘာမျှော်လင့်လို့ရမလဲ။အကျွေးထောင်ချောက်ထဲနေမဲ့ကိစ္စအပေါ်မှာရောစိုးရိမ်မှုတစုံတရာရှိနေပါသလား။
မြန်မာနိုင်ငံနဲ့ပြဿနာတွေအတွက်ကားလမ်းနဲ့ရထားလမ်းတွေကိုတရုတ်ဘက်ကတိစောက်ပေးဖို့မြန်မာကလူလာပါတယ်။ဒါပေမဲ့တရုတ်စီကချင်းငွေအမြောက်များယူရမှာကိုမြန်မာဆိုရဘက်ကဝင်လေးနေတာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်စီကချင်းငွေယူတဲ့နေရာမှာအတိုးနှုန်းက၄ရာခိုင်နှုန်းဝင်ကျင်ရှိနေပြီးအကျွေးကုန်ငွေမာနဲ့မကြာခဏပြန်ပြီးဆက်ရတာဖြစ်ပါတယ်။နောက်ပြီးတရုတ်ကထောင်နဲ့ချီအလို့သမားတွေခေါ်လာပြီးတော့လုတ်ကင်တာမျိုးကိုလည်းမြန်မာဘက်ကမလိုလားပါဘူး။
အခုတရုတ်သမ္မတရှီရဲ့ခီးစဉ်နဲ့ပတ်သက်လို့အခြားနိုင်ငံဘက်ကတရားဝင်မကြေညာသေးတာဘာကြောင့်လို့ထင်ပါသလဲ
။စိတ်မကောင်းပါဘူး။ဒီမေးခွန်းအတွက်ကျွန်တော်မှကောင်းတဲ့အဖြေမရှိပါဘူး
။ဒါကတော့ VOE တရုတ်ဌာနရဲ့မေးမြန်းချက်တွေကို CSIS ရဲ့အကြီးတန်းသုတေသီမာရီဟိုက်ဘတ်ကဖြေဆိုသွားတာဖြစ်ပါတယ်။